ကယားပြည်နယ်လွိုက်ကော်မြို့ကယားပြည်နယ်လွိုက်ကော်မြို့မှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံပြည်သူတွေရောယဟန်တန်ဃာတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ပုပ်ပါယုံစာတင်တိုက်ကတန်ဃာတွေအပါအဝင်ရာနဲ့ချီတဲ့ယဟန်တန်ဃာတော်တွေဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အတွက်တချို့ဘုန်းကြီးကျောင်းတွေမှာတန်ဃာ3-4ပါးလောက်ပဲကျန်ပါတော့တယ်။ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ကယားပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့လွယ်ကော်မြို့ပေါ်ကိုစစ်တပ်ကလေကြောင်းကားပါတိုက်ခိုက်တဲ့အတွက်မြို့ထဲနဲ့မြို့နီးဝန်းကျင်ဒေသကပြည်သူတွေစစ်ဘေးလွတ်ရာထွက်သွားနေကြပါတယ်။အဲဒီလိုဘေးလွတ်ရာတင်းရှောင်ခိုးလုံနေကြတဲ့သူတွေထဲမှာလွယ်ကော်မြို့ကတန်ဃာတော်တွေလည်းပါပါတယ်။လွယ်ကော်မြို့ထဲကတန်ဃာတော်140လောက်ရှိတဲ့ပို့ပါယုံစာတင်တိုက်ကတန်ဃာတွေဘေးလွတ်ရာထွက်သွားခဲ့ကြတဲ့အတွက်ကျောင်းမှာတန်ဃာ10ပါးပဲကျန်တော့တယ်လို့ပို့ပါယုံစာတင်တိုက်ဆရာတော်က VUE ကိုမိန့်ပါတယ်
။140ကအခုက10ပါးတော့ပဲကျန်ဆိုတော့အမျိုးအဲ့ပေါ့။ချင်းနေတော့တိရတိုင်းမဲ့သူကကြောက်လာကပုံကျေးတာကြောက်တာပေါ့နော်။ပုံကျေးတာကြောက်လဲနောက်ပြီးတော့ဟိုတညလုံးဆူဆူညံ့ညံ့တနတ်တန်နဲ့ပုံတန်နဲ့ကြားနေတဲ့ခါကျတော့အဲ့ဒီမရပါဘူး။ကြည့်တယ်မလားဦးနင်းပြက်နေရေမလားဦးပေါ့နေတော့မရတော့ဘူးအဲဒီတော့မလုံးချုံတော့အကုန်လုံးထွက်ပြေးကုန်ရောလွယ်ကော်မြို့ထဲမှာတော့ဦးဇင်းနာလူနေရာတစ်ခက်ပို့မရှိတော့ထင်တယ်ကြည့်ပါဦ
းလွယ်ကော်မြို့ကကုန်းစုဘုံကြီးเจ้าမှာလေလွယ်ကော်စာတိတန်ဃာတွေပဲဘုံကြီးเจ้าမှာခြံနေလို့ကုန်းစုဘုံကြီးเจ้าကတန်ဃာတစ်ပါးကမိန်ပါတယ်เ
จ้าမှာကအပန်း20လောက်ခြံနေတယ်ကမတချို့ကတော့ကျန်သေးတယ်ကမရွှေတောင်ကျောင်းက10ပါးကျော်လောက်ကျန်သေးတယ်လို့ပြောတယ်တခြားကျောင်းကလည်းတန်ခါနေတဲ့ကျောင်းကျတော့3-4ပါးလောက်ကျန်သေးတယ်အချင်းနေဆိုလာဒီထက်မကဆိုလာမှာကိုပဲကျောင်းနေလို့ရှောင်းနေတာပါတကမ
လွယ်ကော်မြို့ပေါ်မှာခမ်းမန်းကြီးဘုံကြီးကျောင်း50လောက်ရှိပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့နေတဲ့နေရာတွေကဘုံကြီးကျောင်းတွေကတန်ခါအများစုပေးလို့ရကိုတင်းချောင်သွားကြတယ်လို့လွယ်ကော်မြို့နယ်သာသနာရေးရုံဝန်ထမ်းတူက VUE ကိုပြောပါတယ
်လွယ်ကော်မှာကျတော့စတင်တိုက်ကြီးရနေတိုက်ရှိတာပေါ့နော်တန်ခါအပားပြကြဆိုတင်တိုက်နဲ့တိုက်ရှိတဲ့ချွေတောင်နဲ့ပုတ်ပါရပေါ့နော်တိုက်ပွဲဖြစ်တဲ့နေရာအမီနာမလွတ်နိုင်ဆိုတော့ကျောင်းနေပဲချောင်တယ်ခုမှဟိုမိုင်လုံးနဲ့နေတဲ့ပုတ်ပါရကျောင်းဆိုလည်းသူလည်းချောင်သွားတယ်နောက်ပြီးတော့ဒေါခုမှဖြစ်တဲ့ခါကျတော့ဒေါခုကျောင်းကလည်းဘေးလွတ်တဲ့နေရာချောင်သွားတာပေါ့နော်
လေကြောင်းတိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့ကန်တွေ2022ခုနှစ်ဇန်နဝါရီလပထမသတင်းပတ်ထဲကပင်းလွင်ရဒေသတွေကိုထွက်ပြေးခဲ့ကြတဲ့အတွက်အခုဆိုရင်မြို့ထဲမှာလူမရှိသလောက်ကိုဖြစ်သွားပြီလို့ပုပ္ပါယုံစာတင်တဲ့ဆရာတော်ကအမိန့်ကြပါတယ်။မြို့မှာလည်းရေမီးဖြတ်တောက်ခံထားလို့ကြံရှိနေတဲ့တန်ဃာတော်တွေအခက်အခဲဖြစ်လာမယ်လို့လည်းဆရာတော်ကမိန့်ပါတယ
်။အခက်အခဲတော့များစွာရှိမှာပဲ။အပြည့်အစုံရေမရှိမီးမရှိဆိုတော့တော့ဈေးဝယ်ခြင်းနဲ့ဈေးရတယ်မရှိဝယ်ရတဲ့ business တွေရောင်းမနေမရှိတော့လေအကုန်ပိတ်ပြီးတော့တွားကြတော့အဲအဲ့လည်းနောက်ရရရတဲ့ရှိတာတော့ဥစဉ်ညာခက်ခဲတော့ဖြစ်ပါတယ
်လွယ်ကော်မြို့မှာကြန့်ရှိနေတဲ့တန်ဃာတော်တွေအနေနဲ့ကိုယ်တိုင်ချက်ပြုတ်စားတော့ရမှာဖြစ်လို့အခက်ခဲရှိတယ်လို့စားတော့ကုန်တွေဝယ်မယ်ဆိုရင်တော့ဝယ်လို့မရတော့ဘူးလို့ဆရာတော်ကမိန့်ပါတယ်လွယ်ကော်မြို့မှာတရက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရပုံကျုပ်စော်မင်းထွန်းကတော့ VUE ကိုအခုလိုပြောပါတယ
်လွယ်ကော်ဘက်ကတော့ကျွန်တော်ဟိုဘက်မနီးကတော့အဲ့တော့တခြားဘက်မှာတော့ကျွန်တော်ကြည့်မှုရှိတယ်။တော်တရားရွာရဲ့အရှိတ်အဝါလောက်မှာကျွန်တော်၄နေရာနေပြီး KMPB နဲ့အဲ့အဖွဲ့တွေ KMPB နဲ့ BDA နဲ့ကျန်ပွဲအဖွဲ့တွေ၄၀လောက်ကပြစ်ခတ်ခဲ့တာရှိတယ်။အထူးကံရရှိမှုတော့မရှိပါဘူး။ပြီးတော့ကျွန်တော်တို့လွိုင်းကောတောင်ပေါ့။ဒါကောတင်းတောင်ကိုနေ့လယ်၁၂နာရီလောက်ကတကယ်ညနေ၃နာရီလောက်မှာတကယ်ငါတို့ပြကျွန်တော်ဒီအပေါင်းညာနဲ့ပြခတ်တာရှိတယ်။အဲလိုင်းကောအဲ့အချင်းတောင်တွေကအဆောင်ချိုးတော့ငယ်ငယ်ပြည့်စုံပါရှိတယ်။အဲ့ချစ်စင်တူရှိပါတယ်
။လွယ်ကော်မြို့ပေါ်မှာ2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတိုက်ပွဲတွေစတင်ပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခတ်မှုတွေလှုပ်လာတာပါ။လွယ်ကော်မြို့ကအများအပြားအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြရပြီးတောင်ကြီးမြို့စီဆိုင်မြို့နဲ့ပတ်ဝန်းကျင်ဒေသတွေမှာခိုးလုံနေကြရပါတယ်ရှင်။